Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မိတ်ကန်တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ16ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။ဒီညရဲ့အစီအစဉ်မှုကကျမဆုမောမှာ
မင်္ဂလာညချမ်းပါရှင်။ကျမကတော့ဆုမြတ်မောမှာကဘာကြီးမှာရင်ဆိုင်နေရတဲ့ဒီလုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုဂျာမနီနိုင်ငံမြူနစ်မြို့ကလုံခြုံရေးဆိုင်ရာညီလာခံမှာကဘာခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ရုရှားနိုင်ငံမှာထောက်နှံ19နှစ်ချခံထားရတဲ့အတိုက်ခံခေါင်းဆောင် Alexei Navalny အချင်းချောင်းထဲမှာတေဆုံးသွားပါတယ်။မြန်မာနိုင်ငံမှာတော့မဖြစ်မနေစစ်မှုရာဥပဒေအသက်ဝင်ပြီးတဲ့နောက်မှာနိုင်ငံပြင်ပကိုထွက်ဖို့ကြိုးစားတဲ့လူငယ်တွေပိုပြီးတော့များလာနေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းဒဇယ်မြို့တွေကကြေးရွာတွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေပါတယ်။ပြူစောတိတက်တွေနဲ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာလဲစီးရဲကအတော်လေးတင်းမာနေပါတယ်။
စီအချင်းရတော့နည်းနည်းမြင့်နေသူတို့ဘက်ကလည်းအစ်င့်နေတာကျွန်တော်တို့ကလည်းအစ်င့်အနေထားဖြစ်နေပေါ့ကလေးတွေကလောလောဆယ်မှာဒီမင်းရဲ့မျိုးနဲ့တဝိုင်းမျိုးနဲ့နားမအထိပန်းနေတာမျိုးတွေရှိတာပေါ့
ကျောင်းသားဒေါ်လာရေးတက်ဖွဲ့ဝင်တဦးဒဇယ်ဘက်ကစီရဲအချင်းနေပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာလက်နက်ကြီးထိမှန်လို့မြို့မစေညာလုံးပေါင်းမီးလောင်ကျွမ်းနေပါတယ်စစ်ကောင်စီကစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့အတွက်စစ်မှုမထမ်းလို့တဲ့လူငယ်တွေထိုင်းဘက်ကိုသွားမှာကိုတားတဲ့အနေနဲ့မြန်မာနယ်စပ်မှာတော့ဒီစစ်စေးဂိတ်တွေကစစ်စေးနေတယ်လို့ထိုင်းဘက်မှာလည်းလုံခြုံရေးတွေတိုးမြင့်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြောပြပေးပါမယ်ရှင်
ကဘာကြီးမှာရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုဂျာမနီနိုင်ငံမြူနစ်မြို့မှာကဘာခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ဒီနေ့ February 16ရက်နေ့ကနေ17ရက်နေ့အထိကျင်းပတဲ့ဒီမြူနစ်လုံခြုံရေးဆိုင်ရာညီလာခံမှာ American ဒုသမ္မတကမလာဟဲရစ်လည်းတက်ရောက်နေပြီးတော့ကဘာမှာဖြစ်နေတဲ့ပြဿနာတွေကူညီဖြေရှင်းရေးမှာ American ရဲ့ဂတိကဝတ်တွေကိုထပ်မံအာမခံပြောကြားမယ်လို့မျှော်လင့်ရပါတယ်။ကမ္ဘာကြီးမှာစိန်ခေါ်မှုတွေဇက်တိုက်ရင်ဆိုင်နေရချိန်မှာကမ္ဘာအတိုင်းဝိုင်းထဲမှာလွန်ခဲ့တဲ့85နှစ်အတွင်းဘယ်တော့မှနဲ့မတူအောင်ကိုသဘောထားကွဲနေကြတယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကမင်းခွန်းထဲမှာပြောကြားသွားပါတယ်။စစ်အေးစစ်ဖြစ်နေတဲ့ကာလမှာတုန်းကတော့အခုထက်ပိုပြီးတော့အန်ဒီရဲ့နေတယ်လို့သူကပြောကြားခဲ့ပါတယ်။အစ္စရေးစစ်ပွဲနဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်နေတဲ့ကိစ္စနဲ့မဟာမိတ်နိုင်ငံတွေပေါ်အမေရိကန်ကူညီမဲ့တန်တိတ်ထံတွေကအခုညီလာခံမှာအထူးကလွှမ်းမိုးနေလိမ့်မယ်လို့ခန့်မှန်းရပါတယ်။ဒီညီလာခံမကျင်းပခင်လေးမှာပဲယူကရိန်းနိုင်ငံကဂျာမနီနဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်ကိုချုပ်ဆိုခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့ယူကရိန်းသမ္မတ Volodymyr Zelensky တို့ဒီကနေ့မနေ့အစောပိုင်းလုံးကဘာလင်မြို့တော်မှာအပြန်အလှန်လုံခြုံရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ပြင်သစ်နိုင်ငံနဲ့လည်းအလားတူစာချုပ်ကိုသမ္မတ Zelensky ပြင်သစ်နိုင်ငံမှာလက်မှတ်ရေးထိုးခဲ့ပါတယ်။ယူကရိန်းစစ်ပွဲအတွက်စစ်စေးကူညီထောက်ပံ့ဖို့အသုံးစရိတ်မူကြမ်းကိုအမေရိကန်လွှတ်တော်မှအတိမပြုနိုင်သေးပဲဖြစ်နေချိန်မှာဥရောပနိုင်ငံတွေနဲ့ယူကရိန်းကလုံခြုံရေးဆိုင်ရာသဘောတူစာချုပ်တွေကိုချုပ်ဆိုနေတာဖြစ်ပါတယ်ရှင်
။မြောက်အတလန္တိတ်မဟာမိတ်အဖွဲ့ NATO နဲ့ယူကရိန်းတို့ပူးပေါင်းပြီးတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့သုတေသနသင်တန်းနဲ့ပညာရေးစင်တာတစ်ခုကိုပိုလန်နိုင်ငံမှာဖွင့်လှစ်သွားမယ်လို့ NATO မဟာမိတ်အဖွဲ့အတွင်းမှူးချုပ်ယွန်စတိုရန်ဘက်ကကြာသပတေးနေ့ကပြောလိုက်ပါတယ်။
It will allow Ukraine to share lessons learned from Russia's war and it will create a structure for Ukrainian forces to learn
NATO တွင်မှုချုပ်ပြောပြသွားတာကတော့ဒီစင်တာကနေရုရှားနဲ့စစ်ပွဲကနေရရှိလာတဲ့သင်ခန်းစာတွေကိုမျှဝေနိုင်မှာဖြစ်တယ်လို့ယူကရိန်းတပ်ဖွဲ့တွေအတွက်လည်းတခြားမဟာမိတ်တပ်ဖွဲ့တွေနဲ့လက်တွဲပြီးတော့လေးလာရေးနဲ့သင်တန်းတွေကိုပို့ချသွားမှာဖြစ်တယ်လို့ယူကရိန်းနဲ့ NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေရဲ့တွေ့ဆုံပွဲအပြီးကျင်းပတဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်ယူကရိန်းနဲ့ရုရှားတို့စစ်ပွဲ၃နှစ်ထဲဝင်လာနေချိန်မှာအခုလိုမျိုးစင်တာဖွင့်လှစ်ဖို့ဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။ဒါအပြင် NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေပါဝင်တဲ့အဖွဲ့တစ်ခုကယူကရိန်းကိုအဝေးထိန်း drone တပ်သန်းပေးပို့သွားမယ်အကြောင်းကိုလည်း Mr. Stoltenberg ကပြောပါတယ်။ဒီတော့တွင်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစိုးရထိတ်တဲ့အရာရှိတွေကလည်းယူကရိန်းအတွက်အရေးကြီးလိုအပ်နေတဲ့အကူအညီတွေဆက်ပြီးတော့ပေးနိုင်အောင် Congress လွှတ်တော်ကဆုံးဖြတ်အတည်ပြုပေးဖို့ကိုလည်းတိုက်တွန်းနေပါတယ်ရှင်။
ရုရှားနိုင်ငံမှာတော့ဒီထောင်ဒဏ်16နှစ်ချခံထားရတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာလီအသက်48နှစ်အရွယ်မှာကွယ်လွန်သွားတယ်လို့ရုရှားအချင်းဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ရာသီဥတုကြမ်းတမ်းတဲ့အတိုက်ဆက်ဝိုင်းထဲမှာဒေသထဲမှာတရှိပြီးတော့ရုရှားရဲ့အစိုးဆုံးအချင်းထောင်တစ်ခုဖြစ်တဲ့ IK3 အချင်းထောင်ထဲမှာနာဗာနီဟာလမ်းလျှောက်နေတဲ့လဲကျသွားရကသတိပြန်မလည်လာတော့ဘူးလို့အချင်းထောင်ကသတင်းထုတ်ပြန်ပါတယ်။သူလဲကျသွားတဲ့နေရာကိုဆေးဝင်တန်းတွေချက်ချင်းသွားရောက်ကုသပေးခဲ့တယ်လို့အရေးပေါ်ဆေးရုံကခေါ်ပေးခဲ့ကြောင်းနဲ့အရေးပေါ်ကုသပေးသူတွေရောက်လာချိန်မှာတေဆုံသွားပြီလို့ဒီပြူချောင်းထုတ်ပြန်ချက်မှာပြောထားပါဗျ။သူဘာကြောင့်တေဆုံသွားတယ်လဲဆိုတာကိုစုံစမ်းနေတယ်လို့ရုရှားစုံစမ်းစစ်ဆေးရေးကော်မတီကလည်းပြောပါတယ်။အချင်းထောင်ရှိတဲ့နေရာကိုချက်ချင်းလိုက်သွားတဲ့အကြောင်းအလက်ဆီနာဗာနီယက်ရှေ့နေကလူမှုကွန်ရက်မှာအသိပေးခဲ့ပါဗျ။နာဗာနီကွယ်လွန်တဲ့တရင်ကိုသမ္မတဗလာဒီမီယာပူတင်ကိုအသိပေးခဲ့ပြီးဖြစ်တယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်။အလက်ဆီနာဗာနီဟာသမ္မတပူတင်ကိုလူသိရှင်ကြားပြင်းပြင်းထန်ထန်ဝေဖန်သူတစ်ယောက်ဖြစ်ပါတယ်။ရုရှားအစိုးရအကြမ်းလိုက်စားမှုတွေကိုဝေဖန်ခဲ့တဲ့သူတစ်ယောက်လည်းဖြစ်ပြီးတော့သူဦးဆောင်တဲ့အစိုးရဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာထောင်ထဲချီပါဝင်ခဲ့ကြပါတယ်။2020ခုနှစ်မှာအာယုံကျော်ထိခိုက်စေတဲ့ Novichok အစိတ်မိခဲ့လို့ Alexei Navalny ဂျာမနီမှာတွားရောက်ကုသမှုခံယူခဲ့ပြီးတော့2021ခုနှစ်မှာဂျာမနီကနေရုရှားအပြန်ဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင် Alexei Navalny တေဆုံးမှုဟာအားလုံးအတွက်ခြေကွဲစရာဖြစ်တယ်လို့ရုရှားလူ့အခွင့်ရေးတက်ကြွလှုပ်ရှားသူ Oleg Orlov ကပြောကြားပါတယ်။ Navalny တေဆုံးမှုအတွက်ရုရှားမှာတာဝန်ရှိတယ်လို့ American နိုင်ငံသားဝန်ကြီး Anthony Blinken ကလည်းပြောကြားခဲ့ပါတယ်။သူတေဆုံးမှုဟာရုရှားပြည်သူတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဗြိတိန်အပါအဝင်ဥရောပခေါင်းဆောင်တွေကလည်းတုံ့ပြန်ခဲ့ကြပါတယ်။ Alexei Navalny ဘာကြောင့်တေဆုံးနေဆိုတဲ့မေးခွန်းကိုရုရှားဖြေဆိုရမယ့်တာဝန်ရှိတယ်လို့နေတိုးတပ်ဖွဲ့တွင်းမှုချုပ် Jens Stoltenberg ကလည်းပြောကြားခဲ့ပါတယ်ရှင်
။ဂါဇာကမ်းမြောင်ဒေသရဲ့တောင်ပိုင်း Han Yunis မြို့ကအစ္စရေးစစ်တပ်တို့ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့ NASA ဆေးရုံမှာတော့အောက်ဆီဂျင်တွေပြတ်လပ်ပြီးတော့လူနာတချို့အသက်ဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါရတယ်။ဆေးရုံကိုမီးဖြတ်ခံထားရတယ်လို့အစ္စရေးတို့စီးနင်းတိုက်ခိုက်ခဲ့ချိန်မှာမီးစက်တွေလည်းအလုံးမလုံးတော့တဲ့အတွက်ဒီကနေ့တောက်ကြနေမှာတော့လူနာ၄ယောက်သေဆုံးခဲ့တယ်လို့ဂါဇာကိုအုပ်ချုပ်နေတဲ့ Hamas အစိုးရကျန်းမာရေးဌာနကပြောပါရတယ်။ဂါဇာဒေသထဲမှာဆက်ပြီးတော့လေပတ်နေစဲတခုတည်းသောစစ်ရုံထဲမှာမနစ်အောက်တိုဘာလ9ရက်နေ့ကဟာမတ်စစ်သွေးကြတွေဖမ်းဆီးထားတဲ့တစားကန်တွေတစားကန်အလောင်းတွေရှိနေတယ်လို့ယုံကြည်ရတဲ့ထောက်လန်းရေးသတင်းအရစစ်ရုံထဲကိုဝင်ရောက်ပြီးတော့တိုက်ခိုက်တာလို့ Israel စစ်တပ်ပြောခွင့်ရကကြာသာပတင်းတွေကပြောကြားပြီးတဲ့နောက်မှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဆေးရုံကို Israel ကိုဝင်ပြီးတော့စီးနှင်းတဲ့အချိန်မှာတော့တစားကန်တွေကိုမတွေ့ဘဲနဲ့လက်နက်တွေနဲ့လက်ပစ်ပုံးတွေကိုတွေ့တယ်လို့ Israel စစ်တပ်ကပြောပါရယ်ဆေးရုံဝင်းကို Israel စစ်တပ်တို့ဆက်လက်ထိန်းချုပ်ထားတာနဲ့အတူအဲ့ဒီထဲကအရေးပေါ်လူနာတွေကလေးငယ်တွေနဲ့ဆေးရုံဝန်ထမ်းတွေရဲ့ကံကြမ္မာကတော့ Israel စစ်တပ်ရဲ့လက်ထဲမှာရောက်နေပါတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောခဲ့ပါရယ်ဂါဇာတောင်ပိုင်း Rafah မြို့ကိုလည်း Israel စစ်တပ်ကဝင်ရောက်ထိုးစစ်ဆင်မှုပြင်ဆင်နေချိန်မှာပဲ Rafah မြို့နဲ့ကပ်နေတဲ့အီဂျစ်နိုင်ငံဘက်မှာတိုင်းကာရံနေတယ်လို့ယုံကြည်ရတဲ့ဂျိုရုတပ်ပုံတွေထွက်ပေါ်နေပါတယ်အီဂျစ်ဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာပြောကြတာမရှိပါဘူးရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ February 16ရက်တောက်ချာနေ့ညပြနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်မြန်မာနိုင်ငံမှာအရွယ်ရောက်ပြီးအမျိုးသားအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေစစ်ကောင်စီကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာနိုင်ငံပြင်ပကိုထွက်ဖို့ကြိုးစားတဲ့လူငယ်တွေပို့ပြီးတော့များလာနေပါတယ်အိန္ဒိယချင်းထိုင်းနိုင်ငံသွားဖို့ထိုင်းတန်ရုံမှာဗီဇာလျှောက်သူတွေတည်တည်တရာများလာတာမှာဒီကနေ့တောက်ကြနေမှာတော့တန်ရုံရှိတန်းစီနေသူတွေထောက်ကမ်းရှိတယ်လို့မြင်တွေ့သူတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ February 10ရက်နေ့မှာစစ်မှုမထမ်းမနေရဥပဒေထောက်ပြန်ခဲ့ပြီးတဲ့နောက်အခုလိုမျိုးဗီဇာလျှောက်သူတွေအရင်ထက်များလာတာကြောင့်ထိုင်းတန်ရုံကဒီတန်းစီလက်မှတ်တစ်နေ့ကို400အထိထုတ်ပေးမယ်လို့သတ်မှတ်ထားရပါတယ်။ဒီဥပဒေအသက်မဝင်ခင်ကတော့ထိုင်းဗီဇာလျှောက်သူတစ်နေ့ကို100တောင်မပြည့်ဘူးလို့ AFP သတင်းကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကလည်းနေပြီးတော့လေဒီထိုင်းနိုင်ငံကိုသွားရောက်ဖို့ကြိုးစားသူတွေများနေပါတယ်မြောက်ဝတီချစ်ချည်ရေးတရားကနေထိုင်းနိုင်ငံမဲဆောက်မြို့ကိုသွားဖို့ကြိုးစားတန်းစီနေသူတွေကိုမြန်မာလူဝင်မှုကြီးကြပ်ရေးကတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့ဒီကိုရိုင်းစစ်ဆေးခံရသူတွေကပြောပါတယ်တချို့ကလည်းတရားမဝင်နီလန်းတွေနဲ့ထိုင်းနိုင်ငံနဲ့ဝင်ရောက်ဖို့ကြိုးစားတဲ့အတွက်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ် ဖေဖော်ဝါရီ10ရက်နေ့မှာစတင်အသက်ဝင်တယ်လို့စစ်ကောင်စီကကြေညာခဲ့တဲ့ဥပဒေအရအသက်16နှစ်ကနေ35နှစ်အရွယ်အမျိုးသားတွေအသက်16နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေဆက်မှုထမ်းကြရမှာဖြစ်ပါတယ်။ဆရာဝန်အင်ဂျင်နီယာဆက်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်16နှစ်ကနေ45နှစ်အရွယ်အထိအမျိုးသားအသက်16နှစ်ကနေ35နှစ်ထိအမျိုးသမီးတွေဆက်မှုထားရမယ်လို့ဥပဒေမှာဖော်ပြထားပါတယ်။နေမျိုးတချို့မှာလူငယ်လူရွယ်တွေကိုစစ်တပ်ကအတင်းအကျပ်ခေါ်ဆောင်သွားတာတွေလည်းရှိနေပါတယ်ရှင်
။မြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံဘက်မှဆေးလာကူတဲ့လူနာတွေများလာနေတဲ့အတွက်ထိုင်းနိုင်ငံတွန်ပူရီဟတ်ကဲဂရုကျန်းမာရေးဝန်ဆောင်မှုဌာနကနေပြီးတော့မြန်မာနိုင်ငံမှာဆေးရုံတွေကိုတိုးဖွင့်ဖို့စီစဉ်နေတဲ့အကြောင်းဘန်ကောက်ပို့စ်သတင်းစာမှာရေးသားဖော်ပြပါတယ်။ရန်ကုန်မှာတော့လက်ရှိကရင်တရားနီးပါးဆက်နဲ့စေယုံဖွင့်ထားတဲ့ THC ကျန်းမာရေးဝန်ဆောင်မှုဌာနက2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသူတို့ရဲ့လုပ်ငန်းတွေတိုးချဲ့ဖို့အစီအစဉ်ကိုဆိုင်ငံ့ထားခဲ့တာဖြစ်ပါတယ်။အခုတော့စေယုံလုပ်ငန်းတွေတိုးချဲ့ဖို့အတွက်ကွင်းစင်လေ့လာနေပါပြီလို့အမှုဆောင်အုပ်ချုပ်ရေးမှူးတနာတက်စူပရာဒက်စ်ကပြောပါတယ်။ထိုင်းဘက်ငွေနဲ့လဲနှုန်းမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတဲ့အတွက်ဆေးလာကူးမဲ့သူတော်တော်များများကလေရင်စရိတ်ကိုအကုန်မခံတော့တာကြောင့်မြန်မာနိုင်ငံမှာထိုင်းဘက်ကနေစေယုံထပ်ဖွင့်ပြီးတော့ကုသမှုလုပ်ငန်းတွေတိုးချဲ့ဖို့စီစဉ်နေတာလို့လည်းသူကပြောပါတယ်။မြန်မာနိုင်ငံထဲမှာဆေးကုသပေးနေတဲ့ဝန်ထမ်းအရေးအတွက်ရောင်းနေနေပေမဲ့လည်းကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကတော့ကြီးထွားလာမဲ့ပုံရှိတဲ့အကြောင်းသူကပြောပါတယ်။ငွေကြေးတက်နိုင်တဲ့မြန်မာနိုင်ငံသားတော်တော်များများကတော့မြန်မာနိုင်ငံမှာထက်အရေးအသွေးသာတဲ့ဆေးကုသမှုကိုရတဲ့အတွက်ထိုင်းနိုင်ငံကိုသွားပြီးတော့ပုံမှန်ကျန်းမာရေးစစ်ဆေးဆေးကုသခံယူလို့ရှိပါတယ်ရှင်
။ American သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဖြစ်သူ Hunter Biden တို့ဘိုင်ဒန်တို့အကြောင်းကိုလိမ့်လည်ပြောဆိုမှုနဲ့ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘီရို FBI မှာအရင်တုန်းကသတင်းပေးအဖြစ်လောက်ခဲ့သူတယောက်ကိုပြည်ထောင်စုဂျူရီအဖွဲ့တစ်ခုကဆွဲချက်တင်လိုက်ပါတယ်။သမ္မတဘိုင်ဒန်တို့သမ္မတတာဝန်ထမ်းဆောင်ခဲ့စဉ်တုန်းကသူနဲ့သူ့သားဟန်တာဘိုင်ဒန်တို့ဟာဒီယူကရိန်းစွမ်းအင်ကုမ္ပဏီတစ်ခုကနေပြီးတော့ဒေါ်လာသန်းတဲ့ချီငွေတွေယူခဲ့တယ်ဆိုပြီးတော့ FBI သတင်းပေးဟာအလက်ဇန်ဒါဆမီရော့ဖ်ကလိမ့်ညာပြောကြားခဲ့တယ်လို့အထူးစုံစမ်းစစ်ဆေးရေးမှူးဒီဒေးဗစ်ဗွိုက်စ်ကပြောကြားပါတယ်။ယူကရိန်းစွမ်းအင်ကုမ္ပဏီပရစ်မာနဲ့ပုတ်ဖွဲ့ဝင်တယောက်ဖြစ်တဲ့ဟန်တာဘိုင်ဒန်2014ကနေ2019အထိအလုပ်လုပ်ခဲ့ချိန်မှာအခုလိုမျိုးငွေတွေယူခဲ့တာလို့ဆမီရော့ဖ်ကပြောကြားခဲ့တာပါသူ့ရဲ့သတင်းမှားပေးမှုတွေဟာလိမ်ညာပြောဆိုတာတွေဖြစ်ပြီးတော့ FBI ရဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာအချက်အလက်မှားတွေဖြစ်အောင်လုပ်ခဲ့တဲ့အတွက်ဒီ Federal Jury အဖွဲ့ကဆွဲချက်တင်လိုက်တာဖြစ်တဲ့အကြောင်းအထူးစုံစမ်းစစ်ဆေးရေးမှူး Vice ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်ရှင်
တောင်ကိုရီးယားလက်ရွေးစင်ဘောလုံးအသင်းနီးပြယော်ဂန်ကလင်းစမန်ကိုဒီကနေ့ပဲဖြုတ်လိုက်ပြီလို့ကိုရီးယားဘောလုံးအဖွဲ့ချုပ် KFA ကပြောပါတယ်။ဒီလအစောပိုင်းတုန်းကကျင်းပခဲ့တဲ့အာရှဖလားပွဲမှာတော့တောင်ကိုရီးယားအသင်းရှုံးခဲ့ပြီးတဲ့နောက်မှာသူ့ကိုဖြုတ်ဖို့အတွက်တောင်ကိုရီးယားလက်ရွေးစင်အသင်းကော်မတီကအကြံပြုပြီးတော့နောက်တရက်မှာပဲအခုလိုမျိုးဖြုတ်လိုက်တာဖြစ်ပါတယ်။ဖီဘာကမ္ဘာအဆင့်သတ်မှတ်ချက်မှာအဆင့်23ရှိတဲ့တောင်ကိုရီးယားဘောလုံးအသင်းဟာအဆင့်89ပဲရှိတဲ့ဂျော်ဒန်အသင်းကိုပြီးခဲ့တဲ့အာရှဖလားပွဲမှာနှစ်ဂိုးတစ်ဂိုးနဲ့ရှုံးခဲ့တာကြောင့်အသင်းနီးပြကိုဖြုတ်ပစ်ဖို့အတွက်ဘောလုံးဝါသနာရှင်တွေနဲ့နိုင်ငံရေးသမားတချို့ကပါတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ဒဇယ်မျိုးတွေကကြေးရွာတွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းဒဇယ်မျိုးတွေကကြေးရွာတွေကိုစစ်ကောင်စီတပ်ကနှစ်ရက်စတိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်နေတာကြောင့်ထိခိုက်သေးဆုံးမှုတွေရှိပါတယ်လို့ဒေသခံတွေကပြောပါရစေ။မင်းကြီးမြို့နယ်ထဲမှာလည်းစစ်တပ်ထောက်ခံတဲ့ပြူစောတိတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားမှာစစ်ရေးကအတော်လေးတင်းမာနေပါတယ်။စကိုင်းတိုင်းတွေကစစ်ရေးအခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်တင်ပြပေးပါမယ်ရှင်
။ဒဇယ်မြို့နယ်တွေကခြေရွာတွေကိုစစ်တပ်ကဖေဖော်ဝါရီ14ရက်ကနေဖေဖော်ဝါရီ15ရက်အထိနှစ်ရက်သက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ခြေရွာတွေကိုစစ်တပ်ကစစ်ကြောင်းထိုးတာမရှိသလိုတိုက်ပွဲလည်းဖြစ်တာမရှိပဲလေကြောင်းကနေတိုက်ခိုက်နေတာလို့ဒေသခံတွေကပြောတာပါလေကြောင်းတိုက်ခိုက်မှုတွင်သေဆုံးတာလည်းရှိတယ်လို့တစဲဒေသခံတို့ကအခုလိုပြောပါတယ
်၈နှစ်ခွဲလောက်ကတကယ်လေအဲ17 20မှာတကယ်တူးမရဲ့အနောင်နာလေးဘာပေါ့အင်းရေဦးလို့အဲ့ဒီနာပတ်ချက်လည်းပြောဟုတ်တယ်ရွာပေးကြပေါ့ကျဲရရွာကိုကျဲရလားမသိဘူးတိုက်ပွဲလည်းမရှိဘူးကြမျိုးသမီးတယောက်လည်းမသိဘူးအဲ့လိုဖြစ်တယ်လို့သတင်းရတယ်အဲ့ဒါတော့အတိအကျတော့မသိသေးဘူးတယောက်တော့ဖြစ်တယ်လို့ပြောတယ်အဲ့လိုဆုံးတာပေါ့သမားရဲ့နေရ39ရယ်51မိုင်ရယ်ဖြစ်တယ်ကွာဒါပေမဲ့ဝက်ကလေးဝအဆက်ကလေးဘက်အဆက်ပေါ့အဲ့ဒီအဲ့ဘက်ကတောကျင်ဆိုတဲ့ကျွာကြီးရယ်အဲ့နာလေးစ 15ရက်နေ့ရက်ဖြစ်တယ်ဗျာ။ဒီ14ရက်နေ့ရက်လားမသိဘူး။အဲတော့လည်း39မှာဖြစ်တယ်ဗျာ
။ဘုံကျတိုက်ခိုက်မှုမှာဒဏ်ရာရတာတွေရှိပေမဲ့အတိမပြုတ်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။30မြို့တွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နိုမာလာတဲမှာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ပြီးတဲ့အချိန်ကစလို့တိုက်ပွဲတွေမှာဖြစ်တော့တာနှစ်လနီးပါးရှိလာပါပြီ။ဒဇယ်မြို့ထဲမှာတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ကမြို့ကန်တွေဟာမြို့ကိုစွန့်ခွာခဲ့ပြီးနီးစပ်ရာကျေးရွာတွေမှာတွားရောက်ခိုလုံနေကြပြီးအချိန်ကြာမြင့်လာတဲ့အတွက်စားတောက်ရေးခက်ခဲနေသလိုမြို့ထဲမှာလည်းတိတ်ဆိတ်ခြောက်ခတ်နေတယ်လို့မြို့ကန်တွေကပြောပါရယ်။မင်းကမမှာဆိုရင်လဲဖေဗရူလာပထမအပတ်ထဲမှာစစ်တပ်ထောက်ခံတဲ့ပြည်စောတိတွေရဲ့ကုလဲကျေးရွာကိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးကံကျေးရွာကိုတော့ဆက်လက်ထိန်းချုပ်ထားတယ်လို့ဆိုပါရယ်။စီအခြေအနေနဲ့ပတ်သက်လို့တိုက်ပွဲမှာပါဝင်တိုက်ခိုက်နေတဲ့ကျောင်းသားတော်လိုင်းတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပြပါဗျာ
။စီအခြေအနေကတော့နည်းနည်းမြင့်နေသူတို့ဘက်ကလည်းအစ်စ်နေတာကျွန်တော်တို့ကလည်းအစ်စ်အနေနာဖြစ်နေပေါ့။ကလေးငယ်တွေကလောလောဆယ်မှာဒီမင်းရဲ့မျိုးနဲ့တဝိုင်းမျိုးနဲ့နားမရှိပန်းနေတာမျိုးတွေရှိတာပေါ့။အဲကုလဲဆိုတဲ့ပကန်တစ်ခုကတိုင်းထားတယ်ကျွန်တော်တို့ဒီအကန့်ရွာပေါ့။မိုက်တိုင်းထားတဲ့ဆိုတဲ့စကလုံးထက်ဆိုင်သူတို့လည်းလက်လွတ်ထားတယ်ကျွန်တော်တို့ကလည်းမတိုင်းနိုင်ဘူးဆိုတဲ့ပုံစံသူတို့ကလည်းတက်ကိုနောက်ခေါက်ထားတယ်ကျွန်တော်ကနောက်ခေါက်ထားတယ်ရှစ်တလင်းဖြစ်သွားတာပေါ့တိတ်နိုင်တယ်လို့တော့မဆိုလို့ပေါ့လဲရတော့လုံးဝတိတ်နိုင်တဲ့နေခါပါသူ80တက်ဖို့လည်းလုပ်နေပါကျွန်တော်ဘက်ကတော့လည်းလက်နှစ်ရင်ကပုံများလာဖြစ်တဲ့အတွက်ကျွန်တော်ဘက်ကလည်းအင်အားတိုးထားတယ်သူဘက်ကအင်အားတိုးထားတယ်တိတ်နိုင်လားဆိုတော့မတိတ်နိုင်ဘူးဒါပေမဲ့သူတို့ရောရှိနေလားဆိုသူတို့လည်းမရှိတော့ပေါ့တက်ခေါက်သွားပြီကျွန်တော်တို့ကလည်းတိုးဖို့ကတက်ခေါက်ပြီးတော့မှရှစ်တလင်းနေနဲ့သူတို့ကစောင့်နေတာပေါ့ကျွန်တော်တို့ကလည်းအဲ့ဒီနားမှာပဲရှိပြီ
ကံရွာဟာစစ်တပ်ထောက်ခံသူအကောင့်နဲ့ကြီးရွာတရာဖြစ်ပြီးတော့ကျေးရွာထဲမှာစစ်တပ်ပေးတာပြင်အခိုင်မာဘန်ကာတွေတိစောက်ထားတဲ့စစ်စခန်းတစ်ခုပုံစံပြင်ဆင်ထားတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲအတွင်းကံရွာကနေအိမ်တရာကျော်မီးလောင်ပျက်စီးခဲ့ပြီးစစ်တပ်ထောက်ခံသူတချို့သေဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပြီးတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။တိုက်ပွဲကြောင့်မင်းကင်းမြို့နယ်တဲကကျေးရွာရှစ်ရွာထက်မနည်းကတောတောင်တွေထဲမှာစစ်ပေးတိမ်းရှောင်နေရပြီးတော့စားနပ်ရိက္ခာအကူအညီလိုအပ်နေတယ်လို့စစ်ပေးရှောင်အကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ။
ဒါကတော့ဒဇယ်မြို့တွေကခြေရွာတွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေပြီးတော့ပြူစောထီးတက်တွေနဲ့ကာကွယ်ရေးတပ်ဖွဲ့တို့ကြာမှာစစ်ရေးတင်းမာနေတဲ့အခြေအနေသတင်းကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီရဲ့လက်နက်ကြီးထိမှန်တဲ့အတွက်စီဆိုင်ကမြို့မစီမီးလောင်ကျွမ်းမှုဖြစ်နေတဲ့သတင်းကိုတင်ပြပေးကြပါတယ်တိုက်ပွဲတွေတော်တော်လေးပြင်းထန်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတော့ကြာသပတေးနေ့ညကနေစပြီးတော့စီဆိုင်မြို့မြို့မစေးမီးစတင်ပြီးတော့လောင်ကျွမ်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမီးလောင်နေတာကိုနှိမ့်သက်မဲ့လူမရှိတာကြောင့်တညလုံးနီးပါးလောင်ကျွမ်းခဲ့ရပါတယ်။ဒေသခံတွေကတော့စစ်ကောင်စီဘက်ကလက်နက်ကြီးထိမှန်ရာကနေမီးလောင်ကျွမ်းတာဖြစ်နိုင်ကြောင်းပြောဆိုပါတယ်။တလာနီးပါးကြာတိုက်ပွဲတွေဖြစ်ပွားနေတဲ့စီဆိုင်မြို့ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းပြောပြပေးပါမယ်။
ပိုကွန်အုတ်ချုပ်ခွင့်ရဒေသကစီဇန်မြို့နယ်အတွင်းမှာစစ်ကောင်စီနဲ့ PNL ပြည်သူ့စစ်ကတပ်ဖွဲ့ပိုအမျိုးသားလူမျိုးရေးတပ် PNL နဲ့မဟာမိတ်တွေကတပ်ဖွဲ့ဖြစ်ပွားနေတဲ့တိုက်ပွဲဟာဇန်နဝါရီလ22ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့အထိလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။ကြာသပတေးနေ့ညနေခင်းပိုင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကြားမှာစီဇန်မြို့မြို့မစေးမိလောင်ခဲ့ကြောင်းနဲ့ဒါဟာလက်နက်ကြီးထိမှန်တာဖြစ်နိုင်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ
်။စားလောင်လား3နိုင်ကျော်စားလောင်အဲ့ချင်းစားလောင်ပြီးတော့မင်းက17နိုင်17နိုင်ရစီးလောင်မှာမင်းမငိမ့်သေးဘူးဒီမင်းကတော့ပုံကတော့ဖြစ်တတ်တယ်တဲ့ဆေးရလည်းဆိုင်နဲ့ဆိုင်ကကဲရပြတ်တဲ့တန်းနဲ့6ပဲစပါလေဒီသူလည်းမရှိဘူးဥမာထိရှုပ်တဲ့ဖွဲလည်းမနိုင်တော့တဲ့မင်းကတော့တော့ချက်ပဲအဲ့မှာလက်သက်ကြီးတော့စီးတယ်ငါတော့ချက်ထူတာသမီးကိုယူပါလေခတိုင်းကြီးကလည်းအဲ့လိုပဲလောင်လိုက်တယ်သူတို့လည်းပြီးထူတယ်အာပေါက်ကွဲလောင်လေဖြစ်ဖို့များတယ်အဲ့ဒါဖြစ်ဖို့များတယ်
လောလောဆယ်မှာ PNL နဲ့မဟာမိတ်တွေကစီဇန်မြို့ကိုထိန်းချုပ်ထားပြီးစစ်ကောင်စီနဲ့ PNL ပြည်သူစစ်တွေကမြို့ပြင်တပ်စခန်းကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ်။ဒီကနေ့မနေ့ပိုင်းမှာလည်းစီဇန်မြို့ဘက်မှာတိုက်ပွဲဖြစ်ပွားတဲ့အသံတွေကြားနေရကြောင်းနဲ့အရင်ရက်တွေကအိုက်ခေါင်ရှိစစ်ကောင်စီတပ်ကနေလွယ်ပုတ်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တယ်လို့လေကြောင်းကဘုံကျဲတာတွေရှိကြောင်းပြောပါတယ
်။ဒီနေ့ကတော့မြို့ထဲမှာပဲကြားရတယ်ခဏလေးနဲ့ပရောဂျင်ပါသလိုမင်းရကလည်းခုမှလည်းနေကျဲတာ哦ဘုဒ္ဓစတော့ဆက်လို့ဆက်လို့ဆိုတော့ဒီအဟိုဘုံမင်းလည်းစတတ်ပါလေအလင်းလည်းလာကျဲတာပဲအဲ့လိုပုလည်းမင်းရလည်းတော့ဆက်ကျဲတာပဲမင်းလည်းနောက်ပြီးတော့အောက်လည်းတတိကုန်ထူတာပဲမင်းရတော့ပါလေအဲ့ဒါပုခဲထူတယ်နောက်ပြီးတော့အခြားနေရာလည်းလမ်းထူတယ်တဲ့မင်းရဆို17နိုင်17နိုင်ရှိတော့ထူသေးတယ်မင်းရ
ပစားကိုကျေးရွာလေချောင်းတက်ခိုက်မှုမှာပြည်သူနှုတ်ဦးသေးဆုံးကြောင်းလဲသတင်းမီဒီယာတချို့ကဖော်ပြတာတွေရှိပါတယ်စစ်ကောင်စီကတော့ဒီသတင်းဟာသတင်းမှားတာဖြစ်ကြောင်း PNL နဲ့မဟာမိတ်ဘက်ကပြစ်ခတ်တဲ့ကြေကြောင်းတေဆုံတာဖြစ်ကြောင်းသူတို့ရဲ့ Telegram စာမျက်နှာကနေညင်းဆိုထားပါတယ်စစ်ကောင်စီပူးပေါင်းတပ်တွေနဲ့ PNL အကြားတိုက်ပွဲဟာတလနီးပါးကြာမြင့်လာနေပြီဖြစ်ပြီး စီဇံမြို့နယ်အနီးဝန်းကျင်ကကျေးရွာကပြည်သူတွေဟာတောင်ကြီးဟိုပုံးနဲ့တခြားမြို့တွေကိုတင်းရှောင်နေကြသလိုတောတောင်တွေအတွင်ခိုးအောင်နေသူတွေလည်းရှိပါတယ် PYO ခေါ်ပိုးလူငယ်အစည်းအရုံးကတာဝန်ရှိသူခွန်ဦးကစီဇံဒေသတိုက်ပွဲကြောင့်ဆစ်ရှောင်နေသူ 9,000 ခန့်ရှိပြီးအကူအညီအထောက်အပံ့တွေလိုအပ်နေကြောင်းပြောပါတယ
် IDP စီပင်းရှောင်တွေကဘလောဆယ်ချိန်ထိကျွန်တော်အမတန်ပြုစုထားတာလောက်က9,000 အထက်မှာရှိပါတယ်9,000ဝန်းကျင်လောက်ကခရီးလေးဘက်ကစီပင်းရှောင်တွေဖြစ်ပြီးတော့မှပဲ9,000အထက်လောက်ကစီဆိုင်ဘက်ကပိုးတွေအများစုဖြစ်ပါတယ်စီပင်းရှောင်အကူအညီနဲ့ပတ်သက်လို့ရှိရင်အတွေ့အကြုံရဲ့ကြိုတင်ပြင်ဆင်မှုရဲ့ဒါအားနည်းတဲ့တစ်စုံမလို့အခုရေးပေးတဲ့သူကတိတ်မရှိဘူး90ရွာသားတွေချင်းချင်းခုညီလာမျိုးပဲအဓိကအတွေ့လျရတယ်ဒီနိုင်ငံတကာဖြစ်စီဒီဘိုးအင်အားစုတွေကဖြစ်စီကြီးကြီးမားမားနဲ့တတိယခုညီပေးတာမျိုးတော့မတွေ့ရသေးဘူ
းတစ်ချိန်တည်းမှာတော့ PNA ပြည်သူစစ်ကစစ်သားစုဆောင်းတာနဲ့စစ်ကောင်စီကစစ်မှုထမ်းဥပဒေပြဋ္ဌာန်းလာတာကြောင့်ဒေသတွင်းကပိုးအုပ်လူငယ်တွေဟာထိုင်းနိုင်ငံဘက်ကိုတိတ်ရှောင်တာတွေရှိနေပါတယ်ဒီအခြေအနေကိုခွန်ဦးကအခုလိုဆက်ပြောပါတယ
်စစ်သားစုဆောင်းခြင်းနဲ့စစ်မှုထမ်းနိုင်တဲ့ကိစ္စကလူငယ်တွေကြားထဲမှာအထင်ကလန်ပို့ပြီးတော့မှဖြစ်စီတယ်။ဘာလို့လဲဆိုတော့လူငယ်တွေစစ်တဲဝင်ဖို့မလိုလားကြအောင်။အဲလိုလူငယ်တွေကဒီထိုင်းနိုင်ငံဒီပါတီမှာအများဆုံးထွက်ပြေးတိမ်းရှောင်တာရှိတယ်။တခြားနယ်တွေတခြားဒေသတွေမှာထွက်ပြေးတိမ်းရှောင်တာမျိုးတွေအများစုတွေ့နေရတယ်
။တခြားဘက်မှာတော့ PNL ကလည်းသူတို့စီမှာလာရောက်တာဝန်ထမ်းဆောင်မှုဖိတ်ခေါ်တာတွေရှိနေပါတယ်။ဘိုးအမျိုးသားလူမျိုးရေးတပ် PNL ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့15ရက်နေ့ကစီဇန်မျိုးမြောက်ဖက်မှာစစ်ကောင်စီနဲ့ပြည်သူ့စစ်ပူးပေါင်းတပ်ကသူတို့စစ်ကြောင်းကိုတိုက်ခတ်ခဲ့ကြောင်းနဲ့တိုက်ပွဲဖြစ်ပြီးနောက်ရှင်းလင်းရမှာမွေးစစ်တချို့နဲ့ခင်ရတချို့ကိုတင်ဆက်ရမိကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ PLL နဲ့မဟာမိတ်တွေထိန်းချုပ်ထားတဲ့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာလက်နက်ကြီးထိမှန်လို့မြို့မဆေးညာလုံးပေါက်မိလောင်ကျွမ်းတဲ့အခြေအနေနဲ့ရှမ်းပြည်နယ်တောင်ပိုင်းဘက်ကစစ်ရေးအခြေအနေတွေကိုစူးစီးပြီးကိုစော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာဒီနှစ်ဖက်လုံခြုံရေးအဖွဲ့တွေကလူငယ်တွေကိုစစ်ဆေးမှုတွေတိုးမြှင့်လှုပ်ဆောင်လာနေတဲ့အခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးကြပါတယ်မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တာကြောင့်စစ်မှုမထမ်းလို့တဲ့လူငယ်တွေဟာထိုင်းနိုင်ငံထဲကိုဝင်ရောက်လာနေကြတာကိုတားဆီးတဲ့အနေနဲ့ထိုင်းမြန်မာနယ်စပ်မြန်မာဘက်ခြမ်းကလူဝင်မှုကြီးကြပ်ရေးလာဝကစစ်ဆေးဂိတ်တွေမှာလူငယ်တွေကိုစစ်ဆေးမှုတွေများနေပါတယ်။ထိုင်းနိုင်ငံဘက်ခြမ်းမှာလည်းဒီလိုမျိုးတရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေတာကိုကာကွယ်နိုင်ရေးစစ်သားအင်အားတွေတိုးချက်ထားပြီးတော့လုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တာကြောင့်စစ်မှုမထမ်းလို့တဲ့လူငယ်တွေဟာနယ်စပ်ထွက်ပေါက်တွေကနေထွက်ခွာလာနေကြပြီမဲ့စစ်ကောင်စီဘက်ကတော့ဒါဟာကောလာဟာလသတင်းမှားတွေအဖြစ်ပြောဆိုနေတာပါ။တစ်ဆက်တည်းမှာပဲအခုလိုမျိုးနယ်စပ်ကိုထွက်လာသူတွေများတဲ့အတွက်နယ်စပ်တရားတွေမှာလည်းစစ်ဆေးမှုတွေပိုများလာတယ်ဆိုပြီးမဲဆောက်မြောက်ရီတရားပေါ်ကစစ်ဆေးမှုအခြေအနေနဲ့ပတ်သက်လို့မျက်မြင်တွေ့ရသူတဦးကလည်းအခုလိုပြောပါတယ
်။မြန်မာလဝကဘက်ကလည်းဆိုတော့ရဲရဲဆက်တယ်မှာမြန်မာဘက်ကရဲရဲဆက်တာအကုန်ဆက်တာပါ။သူပူပေါင်းပြီးတော့ဆက်ကြ။ဟုတ်ကဲ့လူငယ်ပိုင်းတော့မှအသက်30ကျော်တွေပါပေါ့ဆက်တာပါအကုန်ဆက်တယ်။ဆက်ရှင်နဲ့အသက်ကအကုန်လုံးဆက်တာတက်40နာ40နာပြည့်အကုန်လုံးဆက်တာပါ။အပေါ်လမ်းကတွေထွက်လာတဲ့ခါကျတော့ဒီလိုကျွန်တော်တို့ဟိုရက်ွက်တွေဟိုမြို့နယ်တွေမှာရောဒီလိုဟိုဥစားပေါ့ဘလို့ခေါ်ပါတော်ဟိုသာတေယဝင်ဟိုသာပေါ့ဖန်ဝရန်ထုတ်တာလဲဝရန်ပါတဲ့သူဝရန်ထုတ်တာလဲလီပါလားမပါလားသူအရာသင်္ချာချက်ရှိတယ်မှာ
တိုင်းဆိုရကတော့အောက်ဖက်တရားမဝင်လမ်းတွေကနေမြန်မာတွေဝင်ရောက်လာတာကိုတားဆီးဖို့လုံခြုံရေးကိုတိုးချက်ချထားပါတယ်စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်လာပြီးတပတ်အတွင်းမှာယာကနန်းတဲ့လူငယ်တွေထိုင်းမြန်မာနယ်စပ်တွေမှာဖမ်းမိနေတာပါအခုအခါမှာတော့နယ်စပ်လုံခြုံရေးကိုထိုင်းဘက်ကလည်းတိုးပြီးတော့ချထားတယ်ဆိုပြီးသူကဆက်ပြောပြပါတယ
်အပေါ်မှာတရားကြိတ်ဒီမှာကအစ်စ်စ်အားများတယ်ဒီများတဲ့ခါကျခလေးတွေကဒီအစ်စ်တဲ့ခါကျခလေးတွေဆွဲအပ်ကြည့်ရခိုင်လုံးချက်ရှိမှသူကဒီဘက်ကိုဖိကြည့်ရအဲ့တော့တရားပေါ်မှာမဆက်တော့ရမ်းချက်ခဲ့တဲ့ခါကျခလေးတွေကဒီအောက်ဘက်ကြိတ်တွေအောက်ကြိတ်တွေခိုးကြိတ်တွေကတော့ပူကြနောက်ကဒီရပိုင်းထဲမှာဆိုလို့ဆိုရင်အယောက်30လောက်တတ်သုံးမိထားတာရှိတယ်ခိုးခွက်ဘက်ဒီဘက်လက်ကပင်ရပကရပချမ်းကူလာခဲ့တာမလို့ရတဲ့ဒီဘက်မှာခိုင်မမာလာသူ့မြင်လာတာရှိတယ်။နေဆက်တွေမှာစစ်သားတွေသူ့မြင်လာတာရှိတယ
်။ထိုင်းဘက်ကအောက်လန်းနေမှာတင်းကျပ်ထားတယ်လို့မြန်မာဘက်ကတရားပေါ်မှာတော့ပုံမစီစစ်မှုတွေရှိတယ်လို့လည်းကုံတယ်တွေကပြောပါတယ်
။ဟုတ်တယ်အောက်စစ်သားတွေစောင့်နေတယ်ထိုင်းဘက်ကမြန်မာဘက်ကဒီဘက်ကတော့အောက်ကတော့မကျအောင်တရားပေါ်ကကျက်
Simuran Ure ne Patalo, Tanitana Atidiga Yeta Muri, Pinya Shine, Luque Fuesidi, Tota Murigo, Sikon Siga, Pienle Tompian Nagaro, Wara Pian Lozo Muri Pieta Piosu Gebare, Akuso Yin Simuran Ubre Twepi, Chow Ye Dwimaro, Tainangu Tiawin Biza Shopi, Tapo Josare Lungerile, Amyapia Pienibi, Tainta Yunga Tanego, Luleave Lekame Subi, Jinya Gebare, Dapien, Nangangu Lamati Yabu, Pauzigale, Tainto de Lauti, Tote Dabare, Yama Biringa, Mibari Gale, Troye Tad Midi, Sette, Mawinya Ye Dre, Nimiozone, Pianyana Ye Josayama, Tanyama Nezaka, Tayamawin Lani Gale, Selunari, Shinibare.
I can confirm that it is related to an
We all came away with a very strong
We use space for so many different things in the military.
Russia, အကြီးအကျယ်ကန့်ကွက်ကြမယ်ဆိုပြီးပြောဆိုကြတာပါလက်တလုံးမှာတော့ကဘာမီရဲ့ပြိပကနဲ့အားပြိုင်မှုတွေအကသရဲကိုချင်းနှင်းဝင်နေပြီလားစောင့်ကြည့်ဒါမှမဟုတ်မော့ကြည့်ရမှာဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှာကိုရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းပါတော်ရရှင်များရှင်2024ခုနှစ်ဖေဖော်ဝါရီလ16ရက်တောက်ကြနေညပိုင်းဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မတန်ဆွမ်းဘဝခက်ခဲမှုကြောင့်အမှုပညာအိမ်မက်ကိုပုံဖော်သူအပိုင်းတစ်ကိုတင်ဆက်ထားပါတယ်အမှုပညာကိုငငယ်လေးကတည်းကဝါသနာပါတာသိပေမဲ့ပကြီးအမှုပညာမှာအာတန်ခဲတာကိုတော့အသက်30ကျော်မှရှာဖွေသိရှိခဲ့ပါတယ်လို့ပကြီးဆရာမခင်တီရာပိုင်ကပြောပါတယ်ပိုလီယိုရောဂါကြောင့်အသက်တစ်နှစ်အရွယ်လောက်ကနေစပြီးသူဟာမတန်ဆွမ်းဘဝနဲ့နေခဲ့ကြရပြီးတော့ခက်ခက်ခဲခဲရုန်းကန်ခဲ့ရပေမဲ့နောက်ဆုတ်အရှုံးမပေးဘဲနဲ့ဘဝအိမ်မက်ကိုအကောင့်ထဲပေါနေသူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်တဲ့ပကြီးဆရာမခင်တီရာပိုင်ရဲ့ဖြတ်သန်းမှုတချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
Associated to your field, the computer, the design, no same one. Emma Adodia, a career counselor, ma, to have appointment, lo, it was a sagey like so. Emma sagey like, the large yard to net appointment name.သူက assignment တွေဟိုအိမ်စာတွေပေးလိုက်တဲ့ဒါတွေကို phone တွေဖြည့်နင်ဘဲရမှာအာသန်တယ်ဆိုအမသူက fine up မှာအာသန်တာတဲ့သူကပြောတယ်ဆိုတော့အဲ့မှာတခြား counselor နဲ့သွားပြီးစကားပြောလိုက်တယ်ဒီ science ကိုမယူတော့ဘူး art ကိုပြောင်းလိုက်မယ်ဆိုတော့သူကပြောတယ်သတိထားနော်တဲ့ art တွေကအရန်ခက်ခဲတယ်တဲ့ art ကိုလိုက်စားဖို့ဆိုတော့ဒီလေလို့ပြောဆိုတော့အခုတကယ်ကိုယ်ဆရာကြီးရေ fine artist van gogh တို့ဘာလို့ဆိုရင်အသက်ရှင်တော့ဟာဆိုရင်ဘယ်သူမှသူ့ပကြီးကိုလက်မခံအောင်စိုင်လည်းမတူတော့အဲ့ခေတုန်းကဘယ်သူမှမသူ့မချိုက်ဒါပေမဲ့အခုသူသေပြီးနောက်နေကြတော့ဟာသူ့ပကြီးတွေအရင်ကဘာကျော်ဖြစ်သွားတယ်ဒီကဘာကျော်ဆရာကြီးတွေရဲ့ဒီပကြီးတွေကနောက်ပိုင်းမှာသူတို့တေဝါမှာပေါ်ပြီးလို့ဖြစ်တယ်ဆိုတော့တည်ရဆရာမတယောက်ကလည်းပြောဘူးတယ်ဆိုတော့ဟိုဒါအဆမ်းမဟုတ်တော့ဘူးနောက်ပြီးတော့ဘဝမှာဘာမှမဘဝမှာဘယ်ဟာမှလွတ်လပ်ကိုမရခဲ့ဘူးအမြဲတမ်း fight လုပ်ပြီးမှရခဲ့ခက်ခက်ခဲခဲတင်ယူရတယ်ခက်ခဲပြီးလုပ်ရှောက်ပြီးတော့မှစောင့်ပြီးတော့မှရခဲ့တယ်ဆိုတော့ဒီဟာကြီးကအဆမ်းမဟုတ်တော့ဘူးကနေအားပြောင်းတဲ့အချိန်မှာဒီကျောင်းနေတိုင်းကချက်ချင်းလက်မခံဘူး University တို့ဒီ Professional Art School တွေချက်ချင်းလက်မခံဘူးကိုကဒီအဲ့ Community College မှာပဲဒီ Art ကိုစပြီး Foundation ကနေစပြီးတော့ Basic ကပေါ်လေအစနေစပြီးပြန်သင်ပြီးတော့ဒီရလာတဲ့ဒီကိုယ့်ရဲ့ Portfolio ပေါ်ဒီဆွဲထားတာတို့ဘာလို့ကိုစုစုပြီးတော့ဒီDear City University to State University to the private school, go check the private school, the art 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 school, the State University, the art school, 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 the art school,အစားစားအဆင်ပြေတဲ့ဒီ parking နဲ့ရော service တွေလကောင်းတယ်ဆိုတော့သူက fine art မှာလည်း strong ဖြစ်တယ် fashion မှာလည်း strong ဖြစ်တော့ okay ဘုန်းနဲ့လည်းတဲ့အရင်မွေးမဟုတ်ဘူးဆိုတော့အဲ့မှာကျောင်းတက်လိုက်ရတယ် There's a path we must choose sometime Gotta stand up and fight sometime ကျောင်းတက်ပြီးနေတဲ့အချိန်မှာကျမရေးထိရရင်တော့ surgery လုပ်ရတယ်မိမ ဒီတိုင်းနဲ့ပတ်သက်ပြီး surgery လုပ်ရတော့ခဏထွက်လိုက်ရတယ်ထွက်လိုက်ပြီးတော့မသေးကြဘူးဒီ info export မပြန်အလုံးလို့လည်းမရဘူးဘလို့မှစိတ်ချမမရဘူးကိုယ်စိတ်ချမတာလာဒီတပီဘွေးရခြင်းနဲ့ဆက်ပြီးတော့ဒီပညာပြီးဆုံးအောင်သင်ခြင်းနဲ့ဆိုတော့အဲ့မှာပြန်သွားလိုက်ပြီမထူတော့ငါပြန်သွားတော့မယ်ငါနှလုံးသားထဲမှာဘလို့မှမရဘူးအဲ့ဒါကိုပြန်သွားပြီးတော့ဒီ2011မှာ Bachelor Degree Fine Art ပွဲရလာငယ်လေးကြီးကအမှုပညာပဲဝါသနာပါတယ်ဆိုတော့ကိုယ်ကသိထားတယ်ဆိုတော့ဒီမှာပို့ပြီးတော့ open ဖြစ်တယ်လက်ခံတယ်ဆိုတော့ဒီမှာပို့ပြီးတော့ကိုယ်ကဒီ art ကိုပြန်ပြီးကြက်မိမအရင်တော့ဒီက juvenile high school kid တွေကိုပကြီးဆွဲတက်မိရတယ် juvenile high school kid ဆိုတော့သူတို့ကဒီ society မှာအရင်ပြစ်ပယ်ခံလဲတယ်သူတို့စိုးရလဲပါတယ်ပေါ့လေအမ independent contract အနေနဲ့လှုပ်လိုက်သေးတယ်ဟိုတစ်နှစ်က you know after school program ကလေးလေးတွေဟိုမှာ elementary ကလေးလေးတွေမူလရန်ကလေးတွေပထမသင်ပေးမှုတွေသူတို့ကအမအိုဘယ်လိုခေါ်ရမလဲ miss kin ဆိုပြီးသဘောကျလာတယ်ပထမတော့သူတို့လက်မခံအောင်ကလေးဆိုတော့လေနောက်ပိုင်းကျတော့သူတို့လက်ခံလာတယ်ဒီ gallery အတိုင်းဝိုင်းတို့နောက်ပြီးတော့အမအရင် classmate တွေတို့ကျောင်းဝဆရာတွေလည်းအဲ့လိုမျိုးအားပေးတာတွေရှိနေအဲ့ဒါမျိုးရဲ့ status ကိုဒီလိုမျိုးဟာကိုအမဒီမာယာ got a break from the past sometime got a color outside of the lines got a reach ရေးချင်းဖြစ်တော့အမအတော်ကဥလေးရဲ့အတော်မိန်းမပြောတယ်တမီးတဲ့တမီးမှာပတ်စံမရှိရင်နဲ့ကိုတက်တဲ့ပညာနဲ့အမှုပညာနဲ့ပကြီဆွဲပြီးလှူလိုက်တဲ့ဒါအမုံမြတ်ဆုံးမယ်တဲ့ဆိုတော့တို့ဒီစဖြစ်တဲ့အချိန်မှာocean ပေါ် art ocean တို့ဘာလို့လုံနေပြီဒေါက်တာဆာဆာတို့ဘာလို့အဲ့ဒါနေလဲဒီမင်းကိုနိုင်တို့ဒီသူတို့အဲ့မအော် ocean လုံလိုက်တော့အမားကိုဆွဲလိုက်တဲ့ပတောင်းပကြီးကားကိုဒီရောက်နေတဲ့ massachusetts ကချမ်းမာလေထင်တယ်သူဝေဝါတယ်သူသဘောကျတယ်ဆိုတော့အဲ့ရနေစားပြီးအမားဒီအမားရဲ့အမအရင်တော့Torrance YMCA က coworker အမရဲ့ Facebook ကိုတွေ့လိုက်တဲ့အချိန်မှာသူအမပကြီးဆွဲမှသူမသိဘူးအဲ့မှာသူစတွေ့သွားတယ်တွေ့သွားတော့သူယောက်ျားကိုပြောတဲ့အချိန်မှာသူယောက်ျားရဲ့တငယ်ချင်းလက်မယားကအဲ့ဒီ beach area မှာဟိုဟာ gallery လေးကိုပိုင်တော့ဟဲ့အဲ့နေအကိုပြကြည့်ပဲတဲ့သဘောချင်းရရင်နဲ့အဲ့မှာတော့ပြဆိုရင်နဲ့အဲ့မှာအမဒီ article လေးတစ်ခု title လေးတစ်ခုသွားစားမိတော့လူတွေကမြန်မာရေးတယ်ဒီ fundraising မှာ save မြန်မာ save မြန်မာဆိုတော့အမဘာကိုသွားတရရလဲဆိုတော့ဒီကဘာမှာဗမာပြည်လက်လူရှူထားတယ်လို့ဖြစ်သွားတယ်အမြင်မှာ ignore လုပ်ခါတော့အမအဲ့ title တခုကိုအမသူထိမိတာ save မြန်မာဆိုတာလူတိုင်းသုံးနေကြတာကဘာမှာအမဘာတော်တရီရလဲအမရဲ့ဒီ personal experience ဒီကြောင်းတက်ခဲ့တာရောပုံဝင်ကြရအောင်မမပြီဘယ်သူမှမသိတော့မမပြည့်တကယ်ကိုလစ်လူရှုခံလာရတယ်လို့ဖြစ်တော်ပြီကဘာမှာဆိုတော့အမအမတို့ save မြန်မာလို့သုံးရင်ကောင်းမလား do not ignore မြန်မာလို့သုံးရင်ကောင်းမလားဆိုတော့ तू ကအကြံဉာဏ်ပေးလိုက်တယ်အဲ do not ignore မြန်မာကိုသုံးချလိုက်တဲ့ gallery ပိုင်ရှင်ရအဲ့ရနေစပြီးအမexhibition တို့ဘာလို့မှအမဗမာပြည်ရဲ့ဒီတိုင်းသားတွေလို့ရှုပြင်းလို့ရေးဆွဲတဲ့အချိန်မှာအမအဲ့ဟာကိုသုံးချက်ပါအမအမရဲ့ဒီတိုင်းသားတွေရဲ့စလိတ်တောင်းနေတဲ့ပုံချင်းမကြီးစလိတ်တောင်းတဲ့ပုံငွေကြီးတွေလို့ဗမာပြည်ရဲ့ရှုခင်းကချင်တို့ချင်းပြည်တို့ရှုခင်းနဲ့အင်းလေးတို့ခြေတော်တစ်ဖက်တည်းနဲ့လှေလော်တာမတ်တကယ်ကြီးထိုင်ဝနီစ်မှာပြောတယ်သူဗမာပြည်မှာပဲတွေ့ဘူးလေသူကဘာပတ်တာဘယ်နိုင်ငံမှမတွေ့ဘူးဒီအကိစ္စတွေနဲ့ပတ်သက်တော့ဒီဗမာပြည်ရဲ့အနှိမ်ခံလာတာတွေပဲကြည်လိုက်တော့
သူတို့ရဲ့ fashion တို့သူတို့ရဲ့ဒီ accessory ပေါ်တော့ဝတ်တာစားတာတွေတကယ်ဟိုး exotic ဖြစ်တယ်တကယ်ဟိုးကောင်းတယ်ဆိုတော့အမော fashion လည်းကြိုက်တော့အဲ့ရနေစားပြီးအမသူတို့ရဲ့ဒီအဝတ်စားတွေနဂွင်းတွေအဲ့လိုမျိုးသူဝတ်သားတဲ့ဒီဟာတွေအမကြိုက်ပြီးတော့အဲ့ရနေပချီဆွဲပြစ်သွားပြီးတော့အဲ့ title အမသုံးပြစ်သွားတယ် do not ignore မြန်မာဆိုအမက fauvism artist လို့လည်းခေါ်တယ်အမ impressionist လည်းလုပ်တယ်အမ abstract လည်းသုံးတယ်အမ realism ဓာတ်ပုံတိုင်းတဲ့လို့မဟုတ်အမတစ်ခါတလေဒီ wild animal ဒီနိုင်ငံဒီ photographer တွေလေတကယ်သရိတ်ဆန်အရင်းတွေကိုဓာတ်ပုံရိုက်ထားတာတွေကြိုက်အမအဲ့ဟာတွေလည်းဆွဲပြစ်တယ်
ဆရာမခင်တီရာပိုင်ရဲ့ဖြတ်တန်းမှုတချို့ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ရှေ့သတင်းပတ်မှာလည်းမတန်ဆွမ်းသူတယောက်အနေနဲ့လူမှုပတ်ဝန်းကျင်မှာဘယ်လိုမျိုးကြော်ဖြတ်ခဲ့ရသလဲ။အမေရိကန်ပြည်ထောင်စုမှာဘာကြောင့်နေထိုင်ဖြစ်ခဲ့သလဲဆိုတာကိုတင်ဆက်ပေးမှာမို့ဆောင်မျှော်နာဆင်နိုင်ပါတယ်။အခုဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွေစီစဉ်ကိုတင်ဆက်ပေးကြပါတယ်။အရှိတောင်အရှာဒေတာတွေလူငယ်တွေခေါင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့လူငယ်ချင်းချင်းကြားကွန်ရက်ဖွဲ့ပြီးတော့ချိတ်ဆက်မိစေဖို့ရည်ရွယ်တဲ့အမေရိကန်ပြည်ထောင်စုရဲ့ YC League အစီအစဉ်မှာပါဝင်ခဲ့တဲ့စွန်ဦးတီထွင်သူတူဖြစ်တဲ့မအေးမြမြဖူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားတာရှုစားနာဆင်ပါရှင်
လာပါကြည့်ရပါဘူးအခုလို VOA ကိုလာပြီးတော့တွေ့ဆုံနေမြန်ခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတော့ဒီအမေရိကကိုအခုဒါဟိုအမေရိကန်ဆိုရရဲ့ YCLE ဆိုတဲ့ program နဲ့ရောက်လာတာပေါ့လေဆိုတော့ဒီ YCLE program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြရအောင
်ဟုတ်ကဲ့YCLE program ကတော့ဒီ youth လူငယ်ပေါ့နော်ဒီ Southeast Asia မှာရှိတဲ့လူငယ်အတွက်ကိုဟိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့သူကကြာတော့ဘယ်လိုမျိုးပေးပါလဲဆိုလို့ရှိရင် team 3ခုပါတယ်ပေါ့เนาะ team 3ခုမှာဆိုလို့ရှိရင်ဒီ environmental နဲ့ပတ်သက်ပြီးတော့လုပ်နေရဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေရဲ့လူငယ်တွေနဲ့နောက်ကညီမတို့လို့ဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေရဲ့ဒီအသက်18ကနေပြီးတော့25ကျော်ရှိရဲ့လူငယ်တွေအတွက်ကိုဒီလုပ်ပေးထားတဲ့ exchange program ပေါ့เนาะအဲ့လိုပုံစံမျိုးလေးဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီဆိုလို့ရှိရင်ဒီ US မှာငါပတ်တာပေါ့เนาะexchange student အနေနဲ့စတင်ခွင့်ရရပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးသူတို့ကမိတ်ဆက်ပေးလဲ
ဟုတ်ကဲ့သူရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်မင်းဒီ Saudi section မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America culture တွေကို exchange လုပ်စီခြင်းတဲ့ပုံစံမျိုးအနေနဲ့သူတို့ကလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီသူတို့က team ပေါ်မူတည်ပြီးတော့ university ရောက်ကွဲသွားတယ်ပေါ့နော်အဲဒါပါတော့ဒီ environmental တို့ပါလို့ဆိုလို့ရှင် environmental နဲ့ civic တို့ဆိုလို့ရှင် university of Nebraska တို့နောက်ပြီး Hawaii မှာတော့တင်ရမျိုးရှိတယ်ညီမတို့ဒီ social entrepreneurship နဲ့ economic development တင်းကကြတော့အကြောင်းနဲ့အကြောင်းပေါ့နော် University of Connecticut နဲ့ University of Texas ပေါ့နော် Texas at Austin မှာညီမဆိုလို့ရှိရင် Texas Austin မှာညီမတို့ဒီ UT မှာသင်ခဲ့ရတယ်ပေါ့ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင်အဲ University ရဲ့ကျောင်းသားလိုမျိုးကိုစတင်လို့ရရဲ့အပြင်မှာကိုလုပ်နေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic perspective ကနေပြီးတော့အကုန်လုံးအလိုမျိုးသင်ပြရမျိုးပေါ့နော်သုံးဘက်ကိုစတင်ရရဲ့ပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အလိုမျိုးဒီတခြား University တွေနဲ့ဒီ unit အထပ်ပါတော့ညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် University ကနှစ်ခုကိုဆိုတော့အဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအလိုမျိုးပါမျိုးရှိပါရဲ့
So အဲ့မှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
။ဟုတ် So အဲဒါကတော့စစပြောလို့တင်းမော်မှာမူတည်သွားတယ်ပေါ့နော် So civic ဆိုလို့ရှိရင် civic နဲ့ပတ်သက်တဲ့အမျိုးသင်ရတယ်လို့မျိုးမြန်မာလူဆိုရှင်ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်လို့ဒီ business နဲ့ပတ်သက်တဲ့အမျိုးကြီးသူမြန်မာလူဆိုလို့ရှိရင်အာဘယ်လိုမျိုးသွားရလဲဆိုရှင်ဒီ Austin မှာရှိတဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရရင်နောက်က pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူရဲ့ဒီအမေရိကန်မှာဆိုလို့ရှင်Austin မှာဆိုလို့ရှိရင်ဘယ်လို business တွေရှိလဲဒါမျိုးကြီးလေ့လာလို့ရတယ်ပေါ့เนาะဆိုတော့ညာတော့အဖြစ်ဒီ Southeast Asia မှာကရှိကြတဲ့ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့သူတို့စီမှာလေ့လာခဲ့ရတဲ့ပုံစံတွေမျိုးတွေကအများတော့အဖြစ် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးကြီးအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးကြီးကိုလေ့လာရတယ်ပေါ့เนาะပြီးတော့လည်းဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဘာလို့ဆိုညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မျိုး business owner တယောက်ပဲမဟုတ်ဘူးပေါ့เนาะဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာ social ကိုဘယ်လောက်ဒီအကျိုးပြုမှာလဲဆိုတဲ့ဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေကိုပါလေ့လာပြီးတော့တကယ်တည်း implement လုပ်ခဲ့ရတယ်ပေါ့နော
်ဒီနေရာမှာတစ်ခုဖြတ်ပြီးတော့မေးချင်တာကအခုဒီအင်းမြတ်ဖူးကဝိုက်စလီမှာအရွေးခံရတယ်ဆိုတော့ကိုကဒီစုံဦးတီထွန်းဟိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါဟိုကိုလူမှုတိုင်းဝမ်ကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဘာတွေလုပ်ခဲ့တာပါလဲ
ဟုတ်ကဲ့မြန်မာပြည်မှာတော့ညီမကဒီလက်မှု club story ဒီ art and craft နဲ့ပတ်သက်တဲ့ဒီတင်မျိုးရေးကိုဒီ tower trade traditional ဒီပညာတွေကိုညီမကနေပြောလက်မှုပညာကြီးဖြစ်တဲ့ဒီရွှေချီထိုးပန်းစဲမျိုးဒါမျိုးတွေကိုတတ်နိုင်သလားဟိုအလွတ်လဲကူကူတင်လို့ရအောင်ပေါ့နော်ဘာလို့ဆိုတော့ပုံမှန်အဖြစ်အကြောတော့ဒီလက်မှုပညာရွှေချီထိုးတွေပါရေဆိုလို့ရှိရှင်တင်ရတာကအချိန်တော်တစ်ခုပေးရရဲပြီးတော့ဒါကိုထင်းထင်းရှားရှားဖို့ဆိုလို့ရှိရှင်လည်းအကောင်လုံးက business engineering ဒါတွေသွားနေကြရဲ့ခါမှာဒီဟာကိုတင်ဖို့အတွက်ကိုရောထင်းထင်းဖို့အတွက်ရောဟိုဟိုအချိန်မပေးနိုင်ကြအောင်ပေါ့နော်ဆိုတော့ညီမအနေနဲ့အကြောဒါတွေကိုနှစ်နာရီ workshop အနည်းနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးတွေသင်ပေးရမျိုးတွေလုပ်တယ်။နောက်တစ်ဖက်မှာကျတော့လေဒီပြည်သွင်းမှာရှိရဲ့ဒီartisans တွေ artist တွေ product တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစျေးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွေ့ပြီးတော့လုပ်ခဲ့ပါတယ်အကောဟုတ်အခုလည်းလုပ်နေပါတယ်ရှင်ဟုတ
်ဒီ Texas Tech တို့ကိုရောက်တဲ့အခါကျတော့ဒါကိုကျောင်းမှာကျတော့ပုံမှန်ကျောင်းသားတွေလိုမျိုးစာသင်ခန်းထဲမှာပဲဒါပို့ပြီးတော့သူတို့တင်နေတဲ့ course ကိုကိုယ်ကဝင်ပြီးတော့လေ့လာတဲ့တဘောလား
အဓိကကတော့ညီမတို့အတွက်ကိုတည်တန်းလောက်ထားရဲ့ဟိုဒီ course ကိုညီမတို့ကတင်ရတာပေါ့နော်ဒါပေမဲ့ဒီတခြားဒီကျောင်းမှာရှိရဲ့ဒီ University of Texas လို့ပဲမှာရှိရဲ့ကျောင်းသားရင်းနဲ့ဟိုဒီအဆက်အချိတ်ဆက်မိအောင်လို့သူကလို master student master degree ခြံထားရဲ့ student တွေနောက်က bachelor student တွေနဲ့လို cultural ambassador ဆိုပြီးရှိပြီးတော့ညီမတို့နဲ့ဒီ activities တွေလုပ်တဲ့အခါ volunteer လုပ်တဲ့အခါကြာလို့ရှိရှင်ဒီအဲ့ရကျောင်းသားရင်းနဲ့ connection လုပ်ရတယ်ပေါ့နော်အဲ့လိုပုံစံမျိုး
ဆိုတော့အဲ့ဒီဟို Texas ကအစီအစဉ်ပြီးတော့ဟိုနောက်ကြတော့တို့တခြားပြည်ရောက်သေးတယ်ဟုတ
်ဆိုတော့အဲ့ဒီ program မှာကညီမတို့ပထမတစ်ပတ်ရောက်တဲ့အချိန်မှာကညီမတို့ကျောင်းနဲ့ပတ်သက်ပြီးတော့ program နဲ့ပတ်သက်ပြီးတော့အဲ့လို community service တွေနဲ့ပတ်သက်ပြီးလုပ်ရတယ်ပေါ့နော်အဲ့ဒါပြီးသွားတဲ့အချိန်မှာအဲ့ပထမတစ်ပတ်ရဲ့စနေတနင်္ဂနွေမှာကျောင်းညီမတို့ San Antonio နဲ့ Houston ပေါ့နော်အဲ့လိုညီမတို့သွားလေကြတယ်သွားလေရတာကအဓိကတော့တို့ကဒီ US မှာရှိရဲ့ culture တို့ကဒီ culture ဒီ activity ပေါ့နော်အဓိက US မှာဘယ်လိုမျိုးရှိရလဲဆိုတဲ့ဟာမျိုးလိုက်ပြရဲ museum တွေလေ့လာရရဲ hosting မှာဆိုလို့ရှိရင်လည်းဒီ hosting food bank မှာ number volunteer သွားလို့ရရဲပေါ့နော်သွားပြီးတော့ဒီအစားအသောက်တွေဒီ senior ဒီလူတွေအတွက်ကို number ဒီဒီအစားအသောက် box တွေအဲ့လို number သွားပြီးတော့လုပ်ပြရဲဟာမျိုးရှိရဲပေါ့အဲ့ဒါပြီးွားရဲခါကျတော့ number တန်းနေနှစ်ပတ်ကကျောင်းမှာပဲနေပြီးတော့စတင်တာအဲစတင်နေပြီးကျောင်းသွားရဲပြီးတော့ကျောင်းမှာ activities တွေလုပ်တယ်ပြီးတော့အဲ့လိုကိုကအဲ့လိုမျိုးမ join ချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပေးထားတဲ့ networking section တွေရှိရပါဆိုတော့ညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆိုတော့အဲ့ဒီ sense ဦးတည်ထွန်းတဲ့ပတ်သက်ပြီးလာဖြစ်တဲ့အတွက်ကြောင့်မို့သူကဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်များများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးကြီးဆို join လေးရမယ် join လေးရတယ်ပေါ့နော
်ကိုအောင်ရဲ့တုဒ္ဒဆုံးလေး American တစ်ခွေအစီအစဉ်ပါရှင်ဖေဖော်ဝါရီလ22ရက်နေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့2013ခုနှစ်မှာစတင်ခဲ့တဲ့ YCL စီစဉ်ကြောင်းကိုမအေးမမြဖူးကရှင်းပြပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ မြန်မာနိုင်ငံမှာရေနံနဲ့သဘာဝဓာတ်ငွေခိုအောင်မှုအတွက်အရေးပါတဲ့အနေကျဂျိုင်ဝမ်18ခုရှိပါတယ်။အများပြတူးဖို့ထုတ်လုပ်မှုတွေရှိသလိုအလားအလာရှိပြီးတော့စူးစမ်းရှာဖွေမှုအပြည့်အဝမလုံနိုင်တာတွေလည်းရှိပါတယ်လို့ရေနံဘူမိပညာရှင်ဦးလမိုင်းပြေကပြောပါတယ်။အလဲပိုင်းမြေပြန့်ဒေသမှာလို့ရှမ်းကချင်းကရင်နဲ့ဒီကုန်းမြင့်ဒေသတွေမှာရောရေနံတွေထုတ်လုပ်နိုင်ပါသလား။ဒေါခင်မျိုးသက်ဆက်သွယ်မေးမြန်းထားပါတယ်။
မြန်မာနိုင်ငံမှာပေါ့နော်ဒီလိုစီးပွားပြစ်ထုတ်နိုင်တဲ့အနာလာရှိတဲ့နေရာတွေကပင်နေရာတွေပါလို့
ဆိုတာဒီမှာဒီအမေကြကြိုက်ဝင်18ခုသတ်မှတ်ထားတယ်အများဆုံးတွေ့တဲ့ထုတ်တာကတော့ Central မြန်မာဘေစင်လို့ခေါ်တဲ့ဆက်လင်းကြိုက်ဝင်မှာအများဆုံးတွေ့ပါတယ်အဲ့မှာဆိုရင်ဗမာပြည်ရဲ့အတိုင်းတာနဲ့ပေါ့နော်အကြီးဆုံးဖြစ်တဲ့ရေနံကြောင်6မန်းထောက်ရှာပြင်ရေနံမြေတွေကန်းနီဆိုတဲ့ရေနံမြေတွေအများကြီးကျွန်တော်တို့တွေ့ခဲ့ပါတယ်အဲ့ဂျိုက်မှန်းတဲမှာပဲဓာတ်ငွေမြေတွေအရာတော်တို့ပက်ပယ်တို့ဆိုတဲ့ဟာတွေကိုတွေ့တယ်အဲ့ဒါအလဲပိုင်း Central Basin မှာသူ့ရဲ့တောင်ဘက်ကိုရောက်လာတဲ့အခါမှာဒီ Pro Environment ပြေအနေကျရပ်ဝင်းမှာဆိုရင်လေမြန်အောင်ရှေ့ပြည်သားပြည်တောင်တန်းရေနံမြေတွေတွေ့တယ်ရှေ့ပြည်သားကတော့ဒါတောင်ွေမြေတခါတောင်ဘက်ကိုဆင်းလာပြီးတဲ့အခါနောက်ဆုံးပင်လယ်နဲ့ဆက်တဲ့ဂျာထဲမှာရှိတယ်အေယာရီဒီအနေကျဂျိုက်ဝမ်းထဲမှာဆိုရင်လေတောင်ွေမြေတွေကျွန်တော်တို့တော်တော်တွေ့ပါတယ်1990နောက်ပိုင်းမှာပေါ့ MOG ကရှာတဲ့အတွေ့အဲ့နေရာတွေမှာဆိုရင်အဖျောက်ဆိုတဲ့ဓာတ်ငွေမြေ၊ညောင်တုံးဓာတ်ငွေမြေပြီးတဲ့အခါမဥပြင်ဓာတ်ငွေမြေတွေတွေ့ခဲ့ပါ။ဒါကကုန်းတွင်းပိုင်းကိုပြောတာပါ။နော်။ဒီကမ်းလွန်မှာတော့ကျွန်တော်တို့အနေကျကြိုက်ဝန်နေတာ၃နေရာရှိပါတယ်။ရခိုင်ကမ်းလွန်ဟိုအနေကျကြိုက်ဝန်အဲ့မှာရွှေဓာတ်ငွေမြေတွေ့တယ်၊ထုတ်တယ်၊အခုတင်ပို့ရောင်းချနေတယ်။ပြီးရင်မုတ်တမ offshore ကမ်းလွန်သူစားပေါ့အနေကျကြိုက်ဝန်ရှိပါတယ်အဲ့မှာဆိုရင်ရတနာနဲ့ဇောတိကเนาะကျွန်တော်တို့ထုတ်ပြီးရောင်းချလာတာ1998ကနေပြီးတော့အခုရက်ထိကျွန်တော်တို့ရောင်းချနေတော့တနင်္သာရီကမ်းလွန်အနေကျကြိုက်ဝန်မှာတော့ရဲတကူတန်ငွေမျိုးတွေ့ခဲ့တယ်တွေ့ပြီးတော့အဲ့ရနေထုတ်ပြီးရောင်းချအဲ့နေရာတွေကအများဆုံးတွေ့ခဲ့တဲ့နေရာအဲ့တော့ကျွန်တော်တို့မြန်မာရေနံနေပြီးတော့1990မတိုင်ခင်နေဟိုကလည်းကျွန်တော်တို့ချင်းတွင်းဆိုတဲ့အနေကြကြိုက်ဝင်ကိုတက်ပြီးရှာကြပါတယ်သူထုတ်ဖို့လုပ်တယ်ရနန်းတို့အင်းတော်တို့မှာတွေ့ခဲ့တယ်ဒါပေမဲ့ထုတ်လုပ်နိုင်တဲ့အဆင့်ထိတော့မရောက်ခဲ့သေးပါဘူ
းအဲစီးပွားဖြစ်အလားလာရှိတဲ့နေရာတွေအများကြီးပေါ့နော
်ဟုတ်ကဲ့စီးပွားဖြစ်ဆိုတာပေါ့နော်ခုနအနေကြကြိုက်ဝင်နေရှိပေမဲ့အလားအလာရှိတဲ့ဟာတွေရှိနေပေမဲ့အပြည့်အဝမရှာနိုင်သေးတာရှိပါတယ်။ဥမာချင်းတွင်းသူ့ရဲ့အထက်မှာရှိတဲ့ဟူကောင်းအနေကျချိုက်ဝင်နေမှာဆိုရင်အများကြီးမရှာနိုင်သေးဘူး။ဘာကြောင့်လဲဆိုတော့ accessibility ဆိုတော့သွားရေးလာရေးကကျွန်တော်တို့မှာအဟန့်တာဖြစ်နေတာပေါ့။ဘာကြောင့်လဲဆိုရင် twin two ပြီဆိုရင်ရှာတာလဲကျွန်တော်တို့ဆက်ပစ္စည်းတွေရွှေ့ရတယ်နော်ပြင်တွေ့တူဆက်တွေရွှေ့ရတယ်တူးကြည့်ရတယ်တခုအဲ့ချင်းတွင်းမှာရှိတဲ့အတားစီကတော့ဘာလဲဆိုတော့သူကအောက်ကနေပြီးတော့တွင်းကန်အား sub surface pressure အရန်မြင့်တော့တွင်းနေရမကြခဏတွင်းကန်တာတွေဖြစ်တယ်ပေါ့နော် blow out ဆိုတဲ့တွင်းကန်အဲ့ဒါတွေကိုပြန်နှိမ့်တတ်ဖို့ brighty လို့နော်ကျွန်တော်တို့ဒီ mud chemical တွေပို့လာကြတော့ချင်းတွင်းရနွေရသည်ဆိုရင်ရေကအင်မတန်တိတ်နေအဲ့တော့ပို့ရတာအင်မတန်ခက်ပါလေနော်ဟူကောင်းကျွန်တော်တို့အနေကျကြိုက်ဝမ်းဆိုရင်မရှာတဲ့လောက်ကိုပဲဖြစ်ပါတယ
်အော်ရှာပြောသလိုဆိုလို့ရှင်ပေါ့နော်မြန်မာနိုင်ငံမှာရေနံနဲ့တဘာဝတန်ွေအလားအလာရှိတဲ့နေရာတွေအများကြီးလို့သိရပါတယ်ဆိုတော့အဲ့နေရာလေးတွေပေါ့နော်နည်းနည်းပိုင်းပြီးပြောပြပေးပါမြန်မာနိုင်ငံမှာအလဲပိုင်းမှာအများပြတူတယ်နောက်ပြီးတော့ကမ်းလွန်မှာကျတော့တဘာဝတန်ွေတွေထောက်မြန်မာနိုင်ငံမှာရှမ်းပြည်ဘက်မှာရေနံနဲ့တဘာဝတန်ခွင့်နဲ့ပတ်သက်ပြီးအလားလာတယ်ရှိပါလားဆရာ
ကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ရှမ်းကုန်းပြည်မြန်မာရှိတဲ့ဟာတွေတော့တိတ်ရင်ကြောက်တယ်ကျွန်တော်ပေလျူဆိုရေးအဲ့
တက်တန်းရှိတယ်တက်ရင်ကြောက်တယ်ပဲဒါပေမဲ့အဲရှမ်းကုန်းပြည်မြန်မာကိုပဲအနေကြကြိုက်ဝန်းနေရှိတယ်၃ခုရှိပါတယ်သူကတက်ကဆိုရင်နိုင်ရောဆိုတော့ဟာနောက်တစ်ခုကတီဘောလာရှူကလောဆိုတော့ကျွန်တော်တို့အနေကြကြိုက်ဝန်းနေရှိတယ်အဲရှမ်းကုန်းပြည်မြစ်ဘက်မှာဆိုရင်တော့ကျွန်တော်တို့လုံးဝကိုရေနဲ့ရှာခွေမလုပ်နိုင်သေးပါဘူးဒီရေနံရှာခွေလုတ်ပြီဆိုရင်ကျွန်တော်တို့ seismic တိုင်းတာရာတွေလုတ်ရမယ်တွေ့ရှိလို့အလားလာရှိတယ်ဆိုရင်ကျွန်တော်တို့ twin two ကြည့်ရမယ်အဲ့တော့ twin two set တွေအဲ့ ठी ကိုရှေ့ဖို့ ठी တွေဘာတွေကကျွန်တော်တို့မလုတ်နိုင်သေးတော့အဲ့နေရာတွေကမရှာသေးပါဘူ
းမြန်မာနိုင်ငံရဲ့မြောက်ဖြားပေါ့နော်မြောက်ပိုင်းဘက်မှာအချင်းပြည်နယ်တို့ချင်းပြည်နယ်တို့ဘက်မှာဒီရေနံနဲ့တဘာဝတန်ခွေနဲ့ပတ်သက်ပြီးအလားလာရှိပါမယ်ဆင်
ပထမဆုံးပြောရင်တော့ချင်းရတော့ပေါ့နော်သူကအတွင်ပြောင်းကြောက်တည်ကြောက်တည်ရှိနေတဲ့ပေါ့နော်သူက Indo-Burman Range ဆိုပြီးခေါ်တဲ့ခဲမှာပါပါတယ်နော်ကျွန်တော်တို့ခေါ်တာကတော့နာဂချင်းရခိုင်နော်အနောက်ဘက်တောင်တန်းဆိုအဲ့တော့ချင်းပြည်နယ်ဘက်မှာတော့ကျွန်တော်တို့ကအနေကြကြောက်တည်နော်အဲ့လိုခုနကပြောတဲ့ဂျိုင်ငွမ်းနေမတွေ့ဒါပေမဲ့မြောက်ဘက်အစွန်ဆုံးမှာရှိတယ်ခုန18ခုရှိတယ်အနေကြကြိုက်ဝန်းနေမှာမြောက်ဖက်အစွန်ဆုံးရှိတာတော့ဟူကောင်းပါပဲအဲ့တော့ဟူကောင်းတောင်တန်းကနေဆက်ကိုကြော်ပြီးဟိုဘက်မှာဆိုရင်အိန္ဒိယရဲ့ပေါ့နော်ဒစ်ဘွာရေနံမြေဆိုတာရှိပါတယ်အဲ့လိုအနေကြပုံစံမျိုးပဲဟူကောင်းမှာရှိတယ်ဒါပြင်ဟူကောင်းကြိုက်ဝန်းမှာဆိုရင်ကျွန်တော်တို့ကဘာမှဟိုထိထိရောက်ရောက်မရှာသေးပါဘူးသူ့ရဲ့တောင်ဘက်ကိုဆင်းလိုက်ရင်တော့ချင်းတွင်းကြိုက်ဝန်းချင်းတွင်းကြိုက်ဝန်းကတော့ကတော့ပြောရဲချင်းတွင်းမြစ်ကိုပဲအာကိုပြီးပစ္စည်းတွေတည်ယူပို့ဆောင်ရမယ်တွင်းတူပစ္စည်းတွေတွင်းတူရှင်တွေတည်ဆောင်ရမယ်ဆိုတော့အဲ့မှာရှိတဲ့ structure အနေထားတွေကလည်းအောက်ကနေပြီးတော့ reservoir pressure တွေများတယ် blow out တွေဖြစ်တဲ့အတွက်အဲ့မှာလည်းကျွန်တော်တို့ထိထိရောက်ရောက်မရှာသေးပါဘူးအဲ့တော့ချင်းတွင်းဂျိုင်ဝမ်းရဲ့တောင်ဘက်အစွန်ဆုံးမှာရှိတဲ့ပထိုးလုံမှာတော့ကျွန်တော်တို့ gas ကိုတွေ့တာအဲ့ gas ကို2ဖော်ဖို့ပြီးတော့အဲ့ data အနည်းဆုံးပေါ့လေအဲ့ gas ကို basic ထုတ်လို့ရေးမှာ3မလားဆိုပြီးတော့2ဖို့အစီအစဉ်ရှိပေမဲ့အခုနောက်ပိုင်းဒီတိုင်းပြည်မှာနိုင်ငံရေးမငြိမ်မသက်ဖြစ်တာတွေကြောင့်အကုန်လုံးလုပ်ငန်းတွေတော့ရပ်ထားတယ်လို့ကြားပါတယ
်ရေနံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံညာပါမယ်နော
်ရေနံဘူမိဗေဒပညာရှင်ဦးလမိုင်းပြေကိုမေးမြန်းပြီးတော့ဒေါခင်မျိုးသက်ဆက်သွယ်မေးမြန်းခဲ့တဲ့သိပ္ပံနဲ့ဤပညာခဏပါရှင်ဒီကနေ့ညရဲ့အပတ်စဉ်ခဏအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ပြောပြပေးပါမယ်ရှင်
ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုကမ္ဘာကောင်းဆောင်တွေဂျာမနီနိုင်ငံမြူနစ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ကမ္ဘာမှာဖြစ်နေတဲ့ပြဿနာတွေကိုညီဖြေရှင်းရေးမှာအမေရိကန်ရဲ့ဂတိကဝတ်တွေကိုအမေရိကန်ဒုသမ္မတကမလာဟဲရစ်ကတက်ရောက်ပြီးတော့ထပ်မံအာမခံပြောကြားသွားပါတယ်။ကမ္ဘာမှာစိန်ခေါ်မှုတွေဇက်တိုက်ရင်ဆိုင်နေရချိန်ကမ္ဘာအတိုင်းဝိုင်းမှာလွန်ခဲ့တဲ့85နှစ်အတွင်းဘယ်တော့မှမနဲ့မတူအောင်လို့သဘောထားကွဲလွဲနေတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတရက်စ်ကမင်းခွန်းနဲ့မှပြောကြားသွားပါတယ်။ Israel စစ်ပွဲနဲ့ Ukraine ကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကိစ္စမဟာမိတ်နိုင်ငံတွေအပေါ် American ကူညီမဲ့တန်တိတ်ထံတွေကအခုညီလာခံမှာအဓိကလွှမ်းမိုးနေလိမ့်မယ်လို့ခန့်မှန်းရပါတယ်။ဒီညီလာခံမကျင်းပခင်လေးမှာပဲ Ukraine နိုင်ငံကဒီ Germany နဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုခဲ့ပါတယ်။ Germany ဝန်ကြီးချုပ် Olaf Scholz နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဒီကနေ့မနေ့အစောပိုင်းတုန်းကဘာလင်မြို့တော်မှာအပြန်အလှန်လုံခြုံရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့ထောင်ဒဏ်16နှစ်ချခံထားရတဲ့အတိုက်ခံခေါင်းဆောင် Alexey Navalny ဟာအသက်49နှစ်မှာတည်ဆုံသွားပြီလို့ဒီရုရှားအကြမ်းဦးစီးကသတင်းထုတ်ပြန်ပါတယ်။ရာသီဥတုကြမ်းတမ်းတဲ့အသေးဆက်ဝိုင်းဒေသထဲမှာရှိပြီးတော့ရုရှားရဲ့အစိုးဆုံးအကြမ်းထောင်တစ်ခုဖြစ်တဲ့ IK3 အကြမ်းထောင်ထဲမှာ Navalny ဟာလမ်းလျှောက်နေရင်းနဲ့လဲကျသွားရကသတိပြန်မလည်လာတော့ဘူးလို့အကြမ်းထောင်ကထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာပြောပြထားပါတယ်။ Alexey Navalny ဟာတမရပူတင်ကိုလူသိရှင်ကြားပြင်းပြင်းထန်ထန်ဝေဖန်သူတစ်ယောက်ဖြစ်ပါတယ်။Navalny သေဆုံးမှုအတွက်ရုရှားမှာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့ပါတယ်။သူသေဆုံးမှုဟာရုရှားပြည်သူတွေအတွက်အကြီးမားဆုံးဆုံးရှုံးမှုဖြစ်တယ်ဆိုပြီးတော့လည်းဥရောပကောင်ဆောင်တွေကတုံ့ပြန်ပြောကြားနေကြပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စာရီတာဟန်ဒင်းနဲ့ရောဘတ်ဘက်စ်ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်